ပြည်သူတွေလက်မခံတဲ့ရွေးကောက်ပွဲမျိုးသာကျင်းပခဲ့မယ်ဆိုရင်အမေရိကန်နဲ့မြန်မာနိုင်ငံတို့ရဲ့နှစ်နိုင်ငံချစ်ကြည်ဆက်ဆံရေးကိုထိခိုက်နိုင်တယ်ဆိုပြီးတော့ဩဇာတက္ကမလေးရှိမြန်မာနိုင်ငံအရေးကိုမပြတ်အာရုံစိုက်စောင့်ကြည့်နေသူတို့အဖြစ်တဲ့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြောဆိုလိုက်ပါတယ်။ကြာသပတေးနေ့ကစီနိတ်ထက်လွှတ်တော်မှာမိန့်ခွန်းပြော ပွင့်လင်းမြင်သာမှုရှိရမယ်အများကလက်ခံတဲ့ရွေးကောက်ပွဲဖြစ်ရမယ်လို့ပြောဆိုသွားပါတယ်နိုင်ငံပိုင်မီဒီယာတွေကပြသနေတဲ့နေရာမှာနိုင်ငံရေးမျက်နှာလိုက်မှုမရှိစေရဘူးလွတ်လပ်စွာပြောဆိုထုတ်ဝေခွင့်ရှိရမယ်ငြင်းချမ်းစွာစုဝေးခွင့်ကိုအာမခံရမယ်မဲဆွေစီယုံရေးလုပ်ငန်းစဉ်ကိုမျက်မျှတတာနဲ့ကြောက်ရွံ့မှုကင်းကင်းလှုပ်ဆောင်နိုင်ခွင့်ရှိစေရပါမယ်နိုင်ငံသားတွေအနေနဲ့မဲဆန္ဒပေးဖို့အတွက်အနောက်ရှက်မရှိမှတ်ပုံတင်ခွင့်ရှိပြီးမဲပေးခွင့်ပြုရမယ်ဆိုပြီးတော့လည်းပြောဆိုထားပါတယ
် We need end up with an election not accepted by the Burmese people as reflecting their will it will make further normalization of relations at least as it concerns the legislature
ရုပ်ောက်ပွဲဟာမြန်မာနိုင်ငံသားတွေရဲ့ဆန္ဒတဘောတော်ကိုရောင်းပြန်မှတ်တဲ့အတွက်မြန်မာပြည်သူတွေကလက်မခံဘူးဆိုရင်နှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့အရေးမှာအခက်အခဲတွေပိုပြီးတော့ကြုံတွေ့ရပါလိမ့်မယ်ကျွန်တော်တို့ဥပဒေပြုအဖွဲ့အနေနဲ့ဒါကိုစိတ်ပူပါ
ဥပမာဒီလိုမျိုးအခြေအနေဖြစ်လာခဲ့မယ်ဆိုရင်ရှေ့ဆက်တိုးမြင့်လှုပ်ဆောင်မှုရှိတဲ့အမေရိကန်နဲ့မြန်မာစီးပွားရေးပူးပေါင်းဆောင်ရွက်မှုနှစ်နိုင်ငံစစ်တပ်တွေကြားဆက်ဆံရေးကိစ္စစတဲ့ကဏ္ဍတွေကိုအဟန့်အတားဖြစ်စေလိမ့်မယ်လို့လည်းမစ္စတာမက်ကောလဲကပြောပါတယ်မြန်မာနိုင်ငံဟာပြုပြင်ပြောင်းလဲရေးလုပ်ဖို့အတွက်ကမ်းလှမ်းခဲ့ပြီးဖြစ်တယ်လို့အပြောင်းလဲတွေကိုလည်းဖြစ်ခဲ့ပါတယ်ပြုပြင်ပြောင်းလဲမှုတွေစတင်ခဲ့တဲ့အချိန်ကစလို့မြန်မာနိုင်ငံအတွင်းကအနေအထားကိုသုံးသပ်ကြည့်မယ်ဆိုရင်ဖြစ်ထွန်းမှုဟာအသေးမွှားမဟုတ်ပါဘူးလို့လည်းသူကပြောပါတယ်အားရပွဲကောင်းတဲ့အနေအထားတွေကိုလည်းတွေ့မြင်နေရကြောင်းအရင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေလိုမျိုးပဲနိုင်ငံတကာကနေလိလာသူတွေကိုဖိတ်ကြားထားကြောင်းတမ္မကြီးဒရက်မရှယ်ဦးဆောင်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းလိလာစောင့်ကြည့်ရမှာပါဝင်မှာဖြစ်တယ်လို့သူကပြောပါတယ
် That's why there are opportunities as well. The parliamentary election that will be held later this year represents a clear opportunity to demonstrate how far Burma has progressed.
ဒါကြောင့်အဲ့ဒီမှာအခွင့်အရေးတွေအခွင့်အလမ်းတွေရှိနေပါတယ်အခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အခြေအနေဘယ်လောက်တောင်တိုးတက်မှုတွေရှိနေပြီလဲဆိုတာကိုရှင်းရှင်းလင်းလင်းမြင်သာအောင်ပြသနိုင်မယ့်အခွင့်အရေးဖြစ်ပါတယ်
။လွန်ခဲ့တဲ့သတင်းပတ်အနည်းငယ်တုန်းကဝါရှင်တန် DC ကိုအလဲပတ်ရောက်ရှိလာတဲ့မြန်မာပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးစီမန်းနဲ့တွေ့ဆုံစဉ်မှာ2015ခုနှစ်အတွင်းမြန်မာနိုင်ငံအတွင်းကစိန်ခေါ်မှုတွေအခွင့်အလမ်းတွေနဲ့ပတ်သက်ပြီးတော့ရင်းရင်းနှီးနှီးပြုဝင်နေလင်းဆွေးနွေးခဲ့တယ်လို့မစ္စတာမက်ကောနဲကပြောပါတယ်။စိန်ခေါ်မှုတွေထဲမှာဆိုရင်တော့
There's the need for the government to do all it can to protectand assume responsibility for members of a long-suffering religious minority group, the Rohingya, thousands of whom have been forced to take
the land. The Rohingya, 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 the Rohingya,
the Rohingya, the Rohingya, the Rohingya, the Rohingya,အစိုးရအနေနဲ့ပြည်တွင်းပဋိပက္ခတွေအဆုံးသတ်ပြီးနိုင်ငံရေးတည်ငြိမ်မှုတွေရှိလာအောင်တိုင်းရင်းသားလူနည်းစုအဖွဲ့တွေနဲ့ညီညာရေးသဘောတူညီမှုရအောင်လှုပ်ဆောင်ဖို့လိုသလိုစစ်တပ်ကိုအယက်သားအုပ်ချုပ်မှုအောက်မှာရှိစေဖို့အတွက်အခြေခံဥပဒေကိုပြုပြင်ပြင်ဆင်ဖို့လိုအပ်နေတယ်လို့လည်းပြောပါတယ်။ဒါတွေနဲ့အတူလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်လွတ်လပ်တဲ့သတင်းမီဒီယာလွတ်လပ်စွာတွေးတောဆင်ခြင်ပိုင်ခွင့်လွတ်လပ်စွာစုဝေးခွင့်စတာတွေကိုအကာအကွယ်ပေးဖို့လိုအပ်နေကြောင်းမစ္စတာမစ်မက်ကောနီကအမေရိကန်အထက်လွှတ်တော်မှာပြောဆိုသွားပါတယ်ခင်ဗျာ။